တရုတ်နိုင်ငံထိပ်ပိုင်းခေါင်းဆောင်တွေဟာတိုင်းပြည်အနာဂတ်စီးပွားရေးလမ်းကြောင်းနဲ့ခေါင်းဆောင်အပြောင်းအလဲဆက်ခံမှုတွေပြင်ဆင်ဖို့အတွက်ဘေကျင်းမြို့တော်မှာအစည်းအဝေးကြီးလုံနေကြပြီဖြစ်ပါတယ်လက်ရှိတရုတ်သမ္မတဟူဂျင်းနောင်ဟာဆိုရင်လေသူ့ရဲ့ဒုတိယသမ္မတတက်တန်းကို2012မှာအဆုံးသတ်ပေးရတော့မှာဖြစ်ပါတယ်ဒီအကြောင်းကို VOA သတင်းတော်စတီဖနီဟိုးကဘေကျင်းမြို့တော်ကနေသတင်းဆောင်မှပေးပို့ခဲ့ပါတယ်ရှင်အပြည့်အစုံကိုသိအောင်ကိုဝင်းမင်းကပဲဆက်ပြီးပြောပြပေးပါဦ
းဟုတ်ကဲ့ပါတရုတ်နိုင်ငံမှာအုပ်ချုပ်နေတဲ့တရုတ်ကွန်မြူနတီပါတီရဲ့ဘူကော်မတီအစည်းအဝေးကိုဒီနေ့စတင်လိုက်ပါပြီဒီအစည်းအဝေးကိုလုံခြုံရေးထူထပ်တဲ့ဘေကျင်းကဟိုတယ်တစ်ခုမှာလုပ်နေတာပါရှာနဲ့ချီတဲ့နိုင်ငံတော်အဆင့်နဲ့ပြည်내အဆင့်အရာရှိတွေဟာတိုင်းပြည်ရဲ့နောင်လာမယ့်၅နှစ်ဖွံ့ဖြိုးရေးစီမံကိန်းကြီးရဲ့အဓိကအပိုင်းတွေကိုဆွေးနွေးကြဖို့မျှော်လင့်ရပါတယ်။ဒီစီမံကိန်းကို2017မှာစမှာဖြစ်ပါတယ်။ဝါရှင်တန်ခြေဆိုင်ဘရိုကင်းစဖွဲ့ကြီးရဲ့အကြီးတန်းပညာရှင်တူဦးဖြစ်တဲ့ချန်လီကဒီအစည်းအဝေးမှာအဓိကဆွေးနွေးမယ့်ကိစ္စတွေကစီးပွားရေးစီမံကိန်းတစ်ခုချမှတ်ဖို့ပါ။ဒီစီမံကိန်းကလူတွေရဲ့ဘဝရှင်သန်ရည်ရည်နဲ့ပြည်တွင်းသုံးစွဲမှုမြင့်တင်ရေးတွေကိုရည်ရွယ်ပြီးလုပ်မှာပါလို့ဆိုပါတယ်။
The central agenda is about the 5-year plan, particularly emphasize on social issues and also
အဓိကဆွေးနွေးမယ့်ကိစ္စကတော့ဆက်နှစ်ချိန်မြောက်၅နှစ်စီမံကိန်းအတွက်ပါအထူးသဖြင့်အဓိကအာရုံစိုက်ပြောကြရမှာကလူမှုရေးကိစ္စတွေပြီးတော့တရုတ်နိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်ဖို့ကိစ္စနောက်တစ်ခုကချမ်းသာကြွယ်ဝမှုကိုပြန်လည်ခိုးယူပေးကိစ္စအစတွေပါဝင်ပါလိမ့်မယ
်လျှက်ကြလုံးမဲ့ဒီအစည်းအဝေးတက်ရောက်သူတွေအနေနဲ့သမရဟူချင်းတောင်နဲ့ဝန်ကြီးချုပ်ဝမ်ကြားပေါင်တို့ရဲ့ခေါင်းဆောင်မှုကိုဆက်ခံမဲ့ခေါင်းဆောင်တစ်တူကိုရာထူးထုတ်ပေးတာကိုအတည်ပြုပေးရဖို့ရှိပါတယ်။တရုတ်နိုင်ငံရဲ့လေလာသုံးသပ်သူတွေကတော့ဒုသမရရှီချင်းပင်းကိုဗဟိုစစ်ကော်မရှင်ရဲ့ဒီယိုကထနေရာကိုရာထူးထုတ်ပေးမလားလို့အနိကအောက်ကြည့်နေကြပါတယ်။ဒီဒီယိုကထဟာမြန်မာပြည်ကိုမနစ်နှစ်ကုန်ပိုင်းတုန်းကလဲပတ်ခဲ့မှုပါတယ်။ကုလသူကိုရာထူးထုတ်ပေးရင်တော့သူဟာသမရဟူချင်းတောင်အနားယူရင်သမရနေရာကိုဆက်ခံဖို့ဦးစားပေးခံရမှာပါ။ဒါပေမဲ့လီကဆက်ပြောတာကရှီကိုဒီစစ်ကော်မရှင်နေရာကိုယာဒူတိုးမပေးနိုင်တဲ့ဖြစ်နိုင်ခြေနှစ်ခုရှိတယ်လို့ဆိုပါတယ်။ရှီကိုပြစ်စမမျိုးဆက်မြောက်တရုတ်ခေါင်းဆောင်အဖြစ်လက်ခံထားကြပါတယ်။လီကပြောတာကပထမဖြစ်နိုင်ခြေကတော့အုပ်စုအတွင်းတိုက်ပွဲတွေကြောင့်ပါ။ဒုတိယဖြစ်နိုင်ခြေကိုတော့လီကကုလို့ပြောပါတယ်
။ The second interpretation is that the future succession and in 2012 should be more open for competition.
ဒုတိယဖြစ်နိုင်ခြေကတော့2012မှာဖြစ်မဲ့အနာဂတ်ခေါင်းဆောင်အပြောင်းလဲမှာပြန်ဆိုင်မှုတွေပို့ပြီးတော့လမ်းပွင့်လာနိုင်တာပါ။အရင်နီလိုင်ဟောင်းအတိုင်းမလိုက်တော့ဘဲနဲ့ဒီတတိယနဲ့သရုတ်ထမျိုးဆက်တုန်းကပြောင်းလုခဲ့တယ်လို့မျိုးပါ။အဲ့လိုမျိုးနောက်ထပ်နီလိုင်အစ်တွေဖန်တီးပြီးတော့ပါတီတွင်းရွေးကောက်မှုတွေလှုပ်လာနိုင်ပါတယ်။ဒါလို့ဖြစ်လာခဲ့မယ်ဆိုရင်တော့ဒီဖြစ်နိုင်ခြေဟာလည်းလက်ခံထားစရာဖြစ်နေပါတယ်။
မကြသေးခင်ကပဲဖြစ်ခဲ့တဲ့နိုင်ငံရေးအပြောင်းအလဲလှုပ်ဖို့တောင်းဆိုမှုတွေကလည်းဒီအစည်းအဝေးကိုလွှမ်းမိုးနေပါတယ်။ဒါပေမဲ့ဒီနိုင်ငံရေးအပြောင်းအလဲကိစ္စတွေကတော့ပုံမှန်လင်းလင်းဆွေးနွေးမဲ့အလားအလာမရှိပါဘူး။ဒီလိုပြောင်းလဲဖို့တိုက်တွန်းမှုတွေကမကြသေးခင်ကပဲပိုပြီးအာရုံစိုက်ခံရလာပါတယ်။ခုလိုအာရုံစိုက်ခံရတာကနိုင်ငံရေးအကျဉ်းသားလီယိုရှောက်ဘိုကိုဒီနှစ်ကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုပေးအပြီးမှဖြစ်ပါတယ်။လီယိုဟာနိုင်ငံရေးအပြောင်းအလဲလှုပ်ဖို့တောင်းဆိုတဲ့စာရန်2008ကိုဦးဆောင်ရေးခဲ့သူတွေတက်ကတူဦးဖြစ်ပါတယ်။ဒီစုအရာပြည်ရပိုင်းအတွင်းမှာပဲတရုတ်ကွန်မြူနတီပါတီရဲ့အငိမ့်စားအရာရှိကြီးတွေပါတဲ့အုပ်စုတစုကအစိုးရရဲ့စင်စါဖြတ်တောက်မှုကိုရဆိုင်ပေးဖို့အိတ်ဖွင့်ပေးစာတစ်စောင်ထုတ်ပြန်လိုက်ပါတယ်။ဒီစာကိုလက်မှတ်ထိုးခဲ့သူတူဦးဖြစ်တဲ့အက်ဒီတာတီယာလီယိုကလူတွေကိုလွတ်လွတ်လပ်လပ်ပေးပြောရမယ်။ဒါမှမဟုတ်ကွန်မြူနတီပါတီကြီးပျက်စီးသွားလိမ့်မယ်လို့ဆိုပါတယ်
။ Common use them back.就是把共产党推向没有。
第二，第二把他那票那个，虽然也挖到片龙首一样虚的个，第一分比赛过，但那上面那报告呢票下来的，古罗票下来的哈，也记得孙立木的人得多少那票起码来的票的，啊古罗罗来对的哈，也是我打的票的，罗都个说了吧。သူကပဲဆက်ပြောတာကသူ့လိုပဲအရင်တရုတ်မျိုးဆက်ခေါင်းဆောင်ဟောင်းတွေဟာတရုတ်ပြည်ကြီးကိုထူထောင်နိုင်ဖို့ခက်ခက်ခဲခဲကြိုးပမ်းလှုပ်ဆောင်ခဲ့ကြရပါတယ်။ခုလိုလွတ်လပ်စွာပြောဆိုခွင့်အပါအဝင်အခြားကိစ္စတွေကိုသူတို့တောင်းဆိုနေရတာကအခြေအနေတွေကိုရှုပ်ထွေးသွားအောင်လုပ်ဖို့မဟုတ်ပါဘူး။တရုတ်ကွန်မြူနတီပါတီကိုအကူအညီပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်။ဒီပါတီအစည်းအဝေးကြီးဟာတနင်္လာနေ့မှာပြီးဆုံးမှာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကတော့အဲ့ဒီနောက်ပိုင်းမှာထွက်လာမှာပါခင်ဗျာ။